ကျမကစုမုံပါရှင်။အမေရိကန်ပြည်တော်စုကလူမှုဆန္ဒပြပွဲတွေမှာမီဒီယာတွေရဲ့အခန်းကဏ္ဍနဲ့သတင်းသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအပေါ်မြန်မာသတင်းသမားတွေရဲ့အမြင်တွေကိုပြောပြပေးကြပါတယ်။ရဲတပ်ဖွဲ့ကဖမ်းဆီးရာကအာဖရိကန်အမေရိကန်လူမဲအမျိုးသား George Floyd တည်ဆုံးခဲ့ရတဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိလာနေပါပြီ။အမေရိကန်မျိုးကြီးတော်တော်များများမှာလူပေါင်းထောင်တောင်းချီပြီးဆန္ဒပြနေတဲ့အတွက်လည်းအမေရိကန်မှာသာမကနိုင်ငံတကာမှာပါထိတ်တန့်သတင်းဖြစ်နေတဲ့ဒီဖြစ်ပျက်ပေါ်မှာမြန်မာသတင်းသမားတွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြတာပါအခုလိုမျိုးတိုင်းပြည်တစ်ခုရဲ့အရေးကြီးတဲ့ဖြစ်စဉ်တစ်ခုကိုတင်ပြတဲ့အခါမှာမီဒီယာတွေရဲ့အခန်းကဏ္ဍကအရေးကြီးသလိုဗတ်လိုက်မှုကင်းမှုလိုတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုတစ်ကိုမြင့်ကျော်ကသုံးသပ်ပါတယ
်ဒီလိုအတိအကျတွေဖြစ်တဲ့အချိန်မှာသတင်းမီဒီယာရေးပြီးမှဖြစ်နေတဲ့ကိစ္စတွေအဲ့ဒါတွေကိုတောင်းဝန်ရှိတဲ့လူတွေသိဖို့လည်းအရေးကြီးတယ်ဥပမာရဲတပ်ဖွဲ့တွေဘယ်လိုကင်တွေ့တယ်လဲစသဖြင့်အဲ့လိုဟာတွေကိုလည်းမီဒီယာကမှတ်တမ်းတင်ရတယ်သူတို့ရဲ့တောင်းခံမှုတွေမှတ်တမ်းတင်ရတယ်အဲ့ဒီအပိုင်းတွေကလည်းတကယ်အရေးကြီးတယ်လို့မြင်တယ်ဟုတ်ကျွန်တော်မြင်တာတော့တချို့သတင်းမီဒီယာတွေကပါတီတွေနဲ့နှီးဆက်တာတွေရှိတယ်ပေါ့နော်ဥပမာ Fox လိုမျိုးသူတို့ရဲ့အယူဆအားဖြင့်တော့လည်းကောင်းသူတို့ကောင်းနှီးဆက်တာရှိတယ်အဲ့ဒီသဘာဝကတော့နည်းနည်းများရှိနိုင်ကြတာပေါ့နော်သို့တော့ဘုခုကတော့ pluralism ဖြစ်ပေါ့ပေါ့နော်အော် media pluralism အဲ့ဒီဟာကလည်းဒီလိုအခြေအနေမျိုးမှာအရေးကြီးတယ်လို့ကြည့်ရင်လူလူကိုအဲ့ဒီ media ကမြင်စေခြင်းနဲ့ပြောစေခြင်းနဲ့ယူဆစေခြင်းနဲ့စဉ်းစားစေခြင်းနဲ့လမ်းကြောင်းကိုပဲသူတို့ပုံသွင်းကြတာမျိုးတွေဖြစ်နိုင်တယ်ပေါ့နော်ချိုး comment တွေမှာလည်းဖတ်ကြည့်တဲ့အခါမှာတွေ့ရတယ်ဟို media တွေကဖြစ်ပျက်တွေကိုတွေးဆအောင်ပြလို့ဟိုဖြစ်ပျက်ကပုံပြီးတော့ဟိုအချိန်ကြီးနေဆိုတဲ့ယူဆမျိုးလည်းရှိတယ်ပေါ့နော်ကျွန်တော်ကတော့သဘောမတူတော့ဟိုပြောရရင်တော့မီဒီယာကဖြစ်ပျက်ကိုပဲပြတာမဟုတ်ဘူးနဲ့သူနဲ့ဆက်ဆက်နေတဲ့အကြောင်းအချက်တွေကိုလည်းပြဖို့မီဒီယာပရော်ဖက်ရှင်နယ်ဖြစ်ဖို့လည်းလိုတာပေါ့နော
်အမေရိကန်ပြည်ထောင်စုကဆန္ဒပြပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေကိုလုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေကဖမ်းဆီးတာတိုက်ခိုက်တာမျိုးတွေရှိပါတယ်ဒီလိုလုံရမျိုးတွေဟာစိုးရိမ်စရာကောင်းပါတယ်လို့နိုင်ငံခြားသတင်းတောက်တူဖြစ်တဲ့ဦးတီဟာသွေးကမြင်ပါတယ
်အမေရိကန်မှာဆန္ဒပြပွဲတွေဖြစ်တာကျွန်တော်တွေ့ဘူးတယ်ပေါ့နော်ဒါတော့ဒီမှာဒီလိုပြဿနာကိုဖြေရှင်းတဲ့ကိစ္စတွေမှာဟိုမီဒီယာကိုရကျရှိပေါ့နော်ဒီအာဏာရှင်နိုင်ငံတွေမှာမလွတ်လပ်တဲ့နိုင်ငံတွေမှာဖြစ်တယ်လို့မျိုးအာဏာပိုင်တွေအနေနဲ့ဒီမီဒီယာကိုအတိမတော်သတိရတာရောမရှိသေးခြင်းတဲ့သဘောမျိုးပေါ့နော်သတင်းယူမှုကိုတနည်းနည်းမဟုတ်တနည်းနည်းနောက်ချက်တာမျိုးအမေရိကန်မှာကျွန်တော်တော့ပထမဆုံးတွေ့ရတာပဲဆိုတော့တော်တော်လေးဟိုထိတ်လန့်မိတယ်ပေါ့ဗျာဘာဖြစ်လို့လဲဆိုတော့သူတို့ကကျွန်တော်တို့ကဆန်အဖြစ်သဘောထားပြီးတော့ကျွန်တော်တို့ဒီလိုလွတ်လပ်မှုမျိုးကျွန်တော်တန်းကြီးဒီမှာလည်းရအောင်စူးစမ်းတာပေါ့အာဏာပိုင်တွေကျွန်တော်တို့အုပ်ချုပ်သူတွေကနေပြီးတော့ဒီမီဒီယာတွေပါလာရင်ပိုရှုပ်မယ်မီဒီယာတွေရဲ့တင်ပြမှုကဒီလိုပြိပခါတွေပိုကြီးနေနိုင်တယ်ဆိုတော့အမြင်မျိုးရှိပုံရတယ်ဆိုတော့ဟိုဒီမီဒီယာတွေကဒီနေရာနေပြီးတော့ဟိုထွက်သွားအောင်မလာရဲအောင်အဲ့လိုမျိုး discourage လုပ်တာပေါ့နော်တော်တော်လေးအံ့ဩမိတယ်တော်တော်လေးတုံ့လုံမှုတွေဒါကအကောင်းတဲ့လက္ခဏာမဟုတ်ဘူးသူကတကဘာလုံးကဆန်ထားနေတယ်ကျွန်တော်တို့ဒီအမေရိကန်နိုင်ငံမျိုးမှာဒီလိုကြိုက်ကြဖြစ်ချင်းမှုကပြန်တဲ့ဒီမိုကရေစီထူထောင်မှုကြိုးစားနေတိုင်းပြည်တွေကိုပါဟိုကတက်ရောက်မှုရှိတယ်ဗျ
သတင်းမီဒီယာသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာလေအမေရိကန်ပြည်တော်စုမှာလက်တလောဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်ပို့ပြီးတော့မှထင်ထင်ရှားရှားတွေ့လာနေရတာပါဝါရင်သတင်းသမားတဦးလည်းဖြစ်တဲ့ဦးတီဟာသွေးကတော့အစိုးရတွေအနေနဲ့သတင်းမီဒီယာတွေရဲ့တန်ဖိုးကိုပို့ပြီးလက်ခံဖို့လိုအပ်နေတာကိုအခုအဖြစ်အပျက်တွေကမီးမောင်းထိုးပြနေတယ်လို့မြင်ပါတယ်
။ဆိုရဖွဲ့စည်းတွေအုပ်ချုပ်ရေးသမားတွေကဒီမျိုးပြိပက္ခတွေကင်တွယ်တဲ့ခါမှာဒီမီဒီယာသမားတွေကိုတိုက်ခတ်ချင်တဲ့အစိုးရဖွဲ့တွေရဲ့နေရာစဉ်းစားချက်တစ်ခုဖြစ်တဲ့တာ။ပုံမှန်အားဖြင့်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီမီဒီယာသမားတွေရှိနေတာကနှစ်ဖက်လုံးကတိုင်တယ်တာပေါ့ဗျာ။မီဒီယာကိုကိုယ်တော်တိုင်ကကျွန်တော်တို့ဒါဟိုဒီပြိပက္ခဖြစ်စဉ်တစ်ခုမှာနှစ်ဖက်ကနေပြီးတော့အသုံးပြုရတယ်အားကိုးရတယ်ကျွန်တော်တို့ကြောက်တာမှန်တိုင်းတစ်ခုပေါ့နော်။ဆိုတော့အဲ့ဒီလိုမတွေးပဲနဲ့ဒီမီဒီယာဟာဒီလိုမျိုးပြိပက္ခတွေဒီလိုမျိုးဆန္ဒပြမှုတွေကိုအားပေးတယ်ဟိုလားထောက်ခံတယ်ဒီအရည်တည်းပုံပြီးကျက်ပြလာအောင်မီဒီယာတွေတစ်ဆင့်လုပ်နေတယ်လို့တွေးတယ်ဆိုတော့ဒီပြိနေတဲ့ကျွန်တော်တို့ဒီလွတ်လပ်ခွင့်တွေပေါ်မှာကန့်တတ်လို့တဲ့ပြဿနာတွေအားလုံးကိုချိန်ချင်းချင်းမရှင်းလို့တဲ့အထူးအပွဲတွေလုံထုံလုပ်နေတယ်အဲ့လိုလုပ်တဲ့အခါမှာ ground မှာအလုံးလုံးနေပြီးကြသမားတွေကိုဖြစ်လိုက်ရကျွန်တော်ထိကြအောင်လုပ်လိုက်တာဟာတနည်းတစ်ပုံနဲ့ပြန်တဲ့မီဒီယာသမားတွေကိုတောက်ရွံ့သွားအောင်ထိတ်လန့်သွားအောင်သတင်းမရှိရအောင်လုပ်တာပဲဆိုတော့သူတို့တောင်းမှကောင်းတောင်းမှပဲရေးယူရရင် follow လိုက်ကောင်းတိုင်းနိုင်မယ်ဒါပေမဲ့ဒါဟာကျွန်တော်တို့ကတော့ US ချက်ချင်းလုပ်တယ်လို့ထင်တယ်စစ်ပွဲတွေထဲမှာလို့ပဲမထာနာပဲအမေရိကန်နိုင်ငံရဲ့ဒီဆန္ဒပြမှုတွေမှာလည်းမီဒီယာသမားတွေအသက်အန္တရာယ်ရှိနေတယ်မင်းသိုးရင်ပဲကောင်းတယ်လို့ပြောကြမှာပဲဗျ
လူမဲတွေပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့ရဲတပ်ဖွဲ့ရဲ့အင်အားအလွန်ကျွံသုံးတဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့တောင်းဆိုဆန္ဒပြမှုတွေဟာအခုအခါမှာတော့အမေရိကန်ပြည်ထောင်စုသာမကတောင်အမေရိကဥရောပနဲ့အာရှတိုက်နိုင်ငံတချို့ထိပါပြန့်နှံ့လာနေတာဖြစ်ပါတယ်ရှင်